KNU ကအမျိုးသားအစည်းအရုံးလက်အောက်ကနေခွဲထွက်ပြီးတော့ကော်တူးလေအာမီကိုတည်ထောင်ခဲ့တဲ့ KNTO ကရင်ကာကွယ်ရေးဌာနစီဦးစီးချုပ်ဟောင်းဘုံမှုချုပ်နာရာမြဖွဲ့စည်းထားတဲ့တပ်တချို့နဲ့ KNLA ကရင်အမျိုးသားလူမျိုးရေးတပ်တို့ဟာ KNU တပ်မဟာ၄ဘက်မှထိတွေ့မှုတွေရှိတယ်လို့ဆိုပါတယ်ဒီအခြေအနေဟာ KNU ထင်းချွာနယ်မြေတွေအတွင်းစီးရဲတင်းမာမှုဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မှ AA မှာကဆက်လက်ပြောပြမှာပ
ါတပ်မဟာ၄နယ်မြေထဲမှာစီဦးစီးချုပ်ဟောင်းစောနယ်သားများဦးဆောင်တဲ့ KNDO အထူးတပ်ဖွဲ့တွေနဲ့ထိတွေ့ပစ်ခတ်မှုတချို့ရှိခဲ့ပေမဲ့ကြီးမားတဲ့တင်းမာမှုတွေရှိလာမှာမဟုတ်ဘူးဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်စစ်ဦးစီးချုပ်ရုံးကပြောရေးဆိုခွင့်ရှိသူဖမ်းလုံဟင်းကပြောပါတယ်
။ကြီးမားလာတဲ့အချိန်တွေတော့မရှိဘူးလို့ပြောလို့ရတာပေါ့နော်။မရှိဘူးဆိုတာကလည်းကျွန်တော်တို့တပ်ထမ်းမှာကလည်းဟိုသူ့ရဲ့သဘောထားသူ့ရဲ့ဟိုပြောမယ်ဆိုရင်တွားနေတဲ့လမ်းတွေကလည်းကျွန်တော်တို့ကအကုန်ပြီးပြီသားပဲ။အဲလိုမှာသူကဟိုကျွန်တော်တို့ရဲ့ချမှတ်ရတဲ့စီမံခန့်ခွဲမှုတွေမှာသူကပေါင်ကျော်ပြီးလုပ်တဲ့အပိုင်းတွေအများကြီးရဲ့ပုံမှာဒီ KNU နဲ့ KNU ကလည်းသူ့ကို statement ထုတ်ပြီးတော့ထုတ်ပယ်ထားပြီးတဲ့ဖြစ်တယ်နော်။ပြောမယ်သူတူတူယောက်ကောင်ရဲ့ဟိုဟာပေါ့ဆုံးဖြတ်ခြင်းနဲ့ပဲသူလုပ်တာပေါ့။ပြောမယ်ကျွန်တော်တို့ KNU meeting KNU ဖွဲ့စည်းတော့တော်တော်ခင်းတယ်လို့ရှင်ဒီဦးရဲ့အပေါ်တာဆုံးဖြတ်ခြင်းတွေသူဘာမှမယူဘဲနဲ့သူ့တပေါ်နဲ့သူနဲ့သူထားပြီးတော့ဖွဲ့ရတဲ့သဘောပါပဲ
။ပုံမှုချုပ်နယ်သားမြတ်ဟာထလူဝလီဒေတာမှာဥပဒေပြင်ပတက်ဖြတ်မှုမှာတာဝန်ရှိတယ်ဆိုပြီး KNU ကစာထုတ်ပြီးတော့ KNDO စစ်ဦးစီးချုပ်အဖြစ်ကနေပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လကနေယာယီရဆိုင်ခဲ့ပါတယ်ဒီနောက်ဒီနှစ်ဇန်နဝါရီလမှာတော့သူ့နေရာမှာဗိုလ်မှူးရှိလေကို KNDO စစ်ဦးစီးချုပ်အဖြစ်ခန့်ခဲ့ပါတယ်ဗိုလ်မှူးချုပ်နေသားများကတော့သူ့ရဲ့တာဝန်ကိုရဆိုင်လိုက်တာကိုသူကလက်မခံဘူးဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်KNDO အထူးတပ်ရင်းတွေကိုထပ်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။မကြသေးခင်ကတော့တပ်မဟာလေးနယ်မြေမှာဗိုလ်မှူးချုပ်နယ်သားများဖွဲ့စည်းထားတဲ့အထူးတပ်နဲ့ပြည်မျိုးသားလူမျိုးရေးတပ်တို့ပြစ်ခတ်မှုအနည်းငယ်ရှိခဲ့တယ်လို့လည်းဆိုပါတယ်
။ပြစ်ခတ်မှုတော့ရှိတယ်ကဒါပေမဲ့ KNL နဲ့ KNDO တို့တော့မဟုတ်ဘူးနော်။ဟိုဒီဟိုပါပေါ့။ collapse ဆိုတဲ့ဒီဟိုပါပေါ့နော်။ဒီဗိုလ်မှူးချုပ်နယ်သားရဲ့ဖွဲ့ပြလိုက်တဲ့ပြည်မကြကြီးလေးကအဖွဲ့လေးတစ်ဖွဲ့ပေါ့နော်။အဲ့တို့လည်းတို့ဟိုဟာပေါ့ KNDO အမိခံလို့ပဲနော်ဒါပေမဲ့ KNDO တက်ရင်တော့မဟုတ်ဘူးနော်ဒီအဲ့ဒီအဖွဲ့လေးတွေနဲ့နည်းနည်းပေါ့ဟိုထိပ်တွေ့မှုတော့နည်းနည်းရှိကြတာပေါ့
ကရင်ကာကွယ်ရေးဌာန KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နယ်သားများကတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဟာ KNU အဖွဲ့အစည်းရဲ့နိုင်ငံရေးဦးဆောင်မှုအပေါ်မှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရဲ့သဘောတူစာချုပ်နဲ့စီရေးရချုပ်နှောင်ခံရတာကြောင့်စစ်ကောင်စီကိုပြက်ပြက်သားသားဆန့်ကျင်ဖို့တွန့်ဆုတ်နေတယ်ဆိုပြီးကြေညာချက်ထုတ်ခဲ့ပါတယ်။ဒါဟာမမှန်ကန်ကြောင်းဆရာနာသိန်းနာကို KNU ကဆန့်ကျင်ကြောင်းကြေညာခဲ့ပြီးတဲ့နောက် KNU ရဲ့တပ်မဟာအသီးသီးမှ KNL တပ်တွေဟာစစ်ကောင်စီနဲ့တိုက်ပွဲပေါင်း 9,800 ကျော်ဖြစ်ခဲ့တာဆိုပြီးကရင်မျိုးသားလူမျိုးရေးတပ်မတော်ဘက်ကဆိုပါတယ်။အခုလိုမျိုးကော်တူးလေတပ်မတော်ကိုဖွဲ့စည်းတာဟာဆရာနာရှင်ဆန့်ကျင်ရေးပြည်သူတော်လှန်ရေးလုပ်ငန်းစဉ်ကိုပုံမှန်ရှုပ်ထွေးအောင်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။ KNU နဲ့ညီမှာပဲဒီလိုနောက်ထပ်ကရင်တပ်ဖွဲ့တစ်ခုဖွဲ့စည်းတာကိုလက်ခံမှာမဟုတ်သလိုဒီကိစ္စနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်နယ်သားများဘက်ကဆွေးနွေးလာတာမရှိသေးပေမဲ့သူ့အနေနဲ့မဖြစ်မနေညှိနှိုင်းသွားရမှာဖြစ်တယ်လို့လည်းဆိုပါတယ်
။လောလောဆယ်တော့မရှိသေးဘူးလား။ဒါပေမဲ့ဟိုသူလက်ဒီတိုင်းပဲဆက်သွားလို့တော့မရဘူးလို့ကျွန်တော်မြင်တယ်လေ။ဟုတ်တယ်မလား။ဒီကလည်းကျွန်တော်တို့ရဲ့โอเคอันนี้เคียนดิเทศน์เนี่ยแต่มาไปตัวชื่อนี่แหละชื่อนี่แหละพอตัวก็တော့โหเปลี่ยนพี่တော့หว่าพอนี่แน่ๆเนี่ยลงอ่ะมั้ยชื่อนี่ว่าตัวดีใจเนาะตัวตั้วลงတော့ไม่อยากรู้พอชื่อแกอินอาก็โหตั้มมา4มาတော့ไอ้คอลาโพสโดยอินอาลิติชูนี่ชื่อเนี่ยတော့ดิตั้มมา6กับดิอุกิอุกิคีโรอุกิถาโรมาတော့อินอาติชูว่าไอ้ชื่อဒီ PDL တချို့ပေါ့အဲ့မှာတို့နဲ့ပူပေါင်းတဲ့အတိုင်းတွေတော့ဘူဆားလုံးလို့တချို့တော့ရှိတာပေါ့အဲ့ဒါပဲအများကြီးတော့မဟုတ်ပါဘူ
း KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နယ်သားများကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KNU နဲ့ KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နယ်သားများကြားမှာတစ်ဖက်နဲ့တစ်ဖက်ကြေညာချက်ထုတ်တာတွေရှိပေမဲ့ကော်တူးလေတက်မတော်ဖွဲ့စည်းတာကိုလက်မခံသလို KNU အဖွဲ့အစည်းအတွင်းမှာတော့ကြီးမားတဲ့အကွဲပြဲတွေရှိလာမှာမဟုတ်ဘူးဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဘက်ကဆိုပါတယ်။အခုဆိုရင်မိခင်အဖွဲ့အစည်းဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးစီရင်ဦးဆောင်မှုနဲ့ တမဟာခုနှစ်ခုလုံးမှာKNL, KNDO, PDF ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ရှင်။